နိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်နောက်သူ့ရဲ့စီးပွားရေးအကြံပေးအော်စတြေးလျနိုင်ငံသားရှောင်းတနာအပြင် NNI အစိုးရလက်ထက်တုန်းကစီမံကိန်းနဲ့ဗန်နာရေးဝန်ကြီးတွေအပေါ်မှာနိုင်ငံတော်လျှော့ဝှက်ချက်ဖောက်ပြက်မှုအဥပဒေပုံမှားတွေနဲ့တရားစွဲဆိုထားတဲ့အမှုကိုဒီကနေ့နေပြီးတော့အထူးတရားရုံးမှာဆက်ပြီးတော့စစ်ဆေးကြားနာခဲ့ပါတယ်။ဒီကနေ့ကြားနာပွဲမှာတော့ရှောင်းတနာအတွက်စကားပြန်တယောက်ကိုတရားရုံးကစီစဉ်ပေးခဲ့ပါတယ်။အမှုတွေနဲ့ရှင်းနေတဲ့တိချတွေ့ဆုံနိုင်မှုအတွက်ကိုတော့တက်ဆိုင်ရာအချင်းတော်ကနေလျှောက်ထားဖို့တရားရုံးကအမိန့်ချပါတယ်။ဒီကနေ့ကြားနာစစ်ဆေးပွဲနဲ့ပတ်သက်တဲ့အကြောင်းရန်ကုန်ကလာတဲ့သတင်းအလိမ်မာပြောပြပေးပါရှင်။
ဒေါ်စန်းစုကြည်ပါဝင်5ရောက်ပေါ်စစ်ကောင်စီကတရားစွဲထားတဲ့နိုင်ငံတော်လျှို့ဝှက်အပ်ချိုးဖောက်မှုကိုနေပြည်တော်အထူးတရားရုံးမှာဒီကနေ့အောက်တိုဘာ28ရက်မှာ5ချိန်မြောက်ဆက်လက်ကြားနာစစ်ဆေးပါတယ်။ဒေါ်စန်းစုကြည်အပြင်အမှုတရွဲ့တရားစွဲခံထားရတဲ့ဩစတြေးလျနိုင်ငံသားစီးပွားရေးပညာရှင်ရှောင်းတာနယ် NLD အစိုးရလက်ထက်စီမံကိန်းနဲ့ဗန်နာရေးဝန်ကြီးများဖြစ်ကြတဲ့ဦးကျော်ဝင်းဦးစိုးဝင်းဒုတိယဝန်ကြီးဦးဆောင်တို့ကိုလည်းဒီနေ့ရုံထုတ်ပါတယ်။ဒီနေ့ကြားနာပွဲအတွင်းမှာတော့စီးပွားရေးပညာရှင်ဌာနအတွက်ပညာရေးဌာနကစကားပြန်တယောက်ထားထားပေးတယ်လို့သူ့ရဲ့ရှင်းနေကပြောပါတယ်။အမှုတန်တဲ့ရှင်းနေတွေသီးတန့်တွေ့ဆုံနိုင်မှုအတွက်တော့တက်ဆိုင်ရာအကျဉ်းဆောင်တွေမှာရှောက်ထားဖို့တရားရုံးကအမိန့်ချခဲ့တယ်လို့ရှင်းနေတူကပြောပါတယ်
။ကျွန်တော်တို့ကဒီနေ့လောက်တဲ့အပိုင်းကလေဒီလောက်တဲ့အပိုင်းဒီစကားပြန်ကိစ္စနဲ့ပတ်သက်ပြီးတော့တို့ကပညာရေးဌာနကဆက်ပြီးတဲ့အကျဉ်းချုပ်မှာပါတယ်။ว่าอินเทอร์เน็ตมุเดลเนี่ยตัวส่งเงินไปจ่ายแล้วคือที่ส่งอย่างจริงๆแล้วจริงๆมาสาดินพี่แล้วคือส่งเงินยาพูดแล้วไม่ใช่ไปเลยเนี่ยถ้ามาเลยทีนั้นนี่กูเจอตัวเตียยงว่าเจอดีเคสเนี่ยตัดแล้วพี่ก็นี่ตัวสาดินพี่เนี่ยจริงๆเอาเงินจริงๆหมดสาดินพี่ก็มาเว้ยคือคือกูคือว่าไม่ใช่ไปเลยเนี่ยไม่ชี้พี่บอกเนี่ยตัวเคสเนี่ยเราก็ဆက်ပြေးနေမှာပြင်းပြင်းပြင်းပြင်းပြီးတက်တာပါလေ။ဒီမှာဆက်တက်ခင
်းဒေါ်စန်းစုကြည်ကလွဲလို့ရှောင်းထားနေဦးကျော်ဝင်းဦးစိုးဝင်းဦးဆောင်တို့ကိုနေပြီးတော့အကျဉ်းဆောင်မှာချုပ်ထားပြီးအမှုစစ်ဆေးနေတာဖြစ်ပါရဲ့။အမှုလိုက်ရှင်တွေအနေနဲ့တရားစွဲခံထားရသူတွေနဲ့ကြားနာပွဲရှိတဲ့နေ့ရုံးချိန်မတိုင်ခင်အချိန်နိုင်ဝက်လောက်သာတွေ့ဆုံတိုင်ပင်ချိန်ရတာမို့အသေးစားတွေ့ဆုံနိုင်ဖို့ရှင်တွေဘက်ကပြီးခဲ့တဲ့ရုံးချိန်တွေကစတင်လျှောက်ထားတောင်းဆိုထားကြပါတယ်။ရှောင်းထန်းလေးကိုနိုင်ငံတော်လျှို့ဝှက်အပ်ဥပဒေချိုးဖောက်မှုအပြင်လူဝင်မှုကြီးကြပ်ရေးဥပဒေနဲ့လည်းစစ်ကောင်စီကတရားစွဲထားပါတယ်။အဲဒီနှမှုလုံးကိုနေပြည်တော်အထူးတရားရုံးမှာပြောင်းရွှေ့စစ်ဆေးနေတာပါ။ကြားနာပွဲမစခင်နိုင်ဝက်လောက်တွေ့ဆုံနိုင်တယ်လို့တရားသူကြီးကပြောပေမဲ့ရှင့်တွေဘက်ကအချိန်လောက်လောက်ငန်းကပေးဖို့တောင်းဆိုခဲ့ကြပါတယ်။ရှောင်းထားတဲ့အမှုတွေကိုဩစတြေးလျတန်ရုံကတာဝန်ရှိသူတွေတရားခွင်မှာလာရောက်နားထောင်နိုင်ဖို့ကိုဗစ်စည်းကမ်းသတ်မှတ်ချက်တွေကြောင့်အခက်အခဲဖြစ်နေတယ်လို့သိရပါတယ်။ဒါကြောင့်ဒီနေ့လည်းတရားရုံးကိုမလာနိုင်ကြပါဘူး။နေပြီးတော့အပါဝင်မြို့နယ်တော်တော်များများမှာတော့ဒီကနေ့ကစ stay at home တတ်မှတ်ချက်ဖယ်ရှားလိုက်တဲ့အတွက်နောက်ရုံးချိန်တွေမှာတန်ရုံးတာဝန်ရှိသူတွေလာရောက်နိုင်မလားဆိုတာတော့စောင့်ကြည့်ရမှာဖြစ်ပါတယ်
။တို့ကဒါနဲ့တတ်သက်ပြီးတော့ဟိုတို့ဝင်ချက်ခွင့်ကိစ္စနဲ့ပတ်သက်ပြီးစောင့်ရတော့ရဖြစ်တယ်ဗျ။ကျွန်တော်ကြည့်ရတာပုံမှန်ဖြစ်ရတယ်။တို့ဒီကိစ္စနဲ့ပတ်သက်ပြီးတော့တားလို့ရလို့ရတယ်ဟုတ်ကဲ့ဝင်လို့ဆက်လို့ရတယ်ဆိုတော့တို့ရှင်းချင်းချက်တွေကနေရာဒိမ့်နေပြီးအားရမှာပဲတရားရင်ကသူတရားရင်ကစက်ဆောင်ရမယ်ဆိုတော့ဆက်တူတင်ရတဲ့ပုံမှာမြူဒီကနေဆက်ပါမယ်လို့
မစ္စတာဆောင်တန်ရဲ့ laptop ထဲမှာတွေ့ရတဲ့စာရွက်စာရင်းတွေဟာနိုင်ငံတော်လျှို့ဝှက်ချက်အဥပဒေကိုချိုးဖောက်ရရောက်တဲ့ဆိုပြီးဆွဆွဲတရားစွဲထားတာဖြစ်ပါတယ်။ရှောင်းထားတဲ့အပေါ်စစ်ကောင်စီကတရားစွဲထားတာနဲ့ပတ်သက်လို့ဩစတြေးလျအစိုးရဘက်ကမျှတတဲ့တရားစီရင်မှုရနိုင်စေအပေါ်တန်တရားဖြစ်ရကြောင်းထုတ်ဖော်ပြောဆိုထားသလိုဩစတြေးလျအစိုးရအနေနဲ့ပေါင်ပေါက်ခါထန်ရဲ့အမှုနဲ့ပတ်သက်ပြီးတရားရုံးချိန်တိုင်းကိုတရားခွင့်ရဖို့ရောအချိန်မီအကြံပေးခွင့်ရဖို့ပါတောင်းဆိုထားပါတယ်။ပြီးခဲ့တဲ့အောက်တိုဘာလ28ရက်ကအာဆီယံခေါင်းဆောင်တွေနဲ့ပြုလုပ်တဲ့ဩစတြေးလျအာဆီယံထိပ်သီးဆွေးနွေးပွဲမှာဩစတြေးလျဝန်ကြီးချုပ်စကော့မော်ရီဆန်ကဖမ်းဆီးထိန်းသိမ်းခံထားရတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ရဲ့စီးပွားရေးအကြံပေးပေါင်ပေါက်ခရှာတန်နယ်ကိုလွှတ်ပေးဖို့ထပ်ပြီးတောင်းဆိုထားပါတယ်။အသက်58နှစ်အရွယ်ပေါင်ပေါက်ခတာနယ်ဟာဒေါ်အောင်ဆန်းစုကြည်ရဲ့စီးပွားရေးအကြံပေးအဖြစ်လှုပ်ဆောင်ခဲ့ပြီးဖေဖော်ဝါရီလ1ရက်စစ်တပ်အာဏာသိမ်းပြီး9ရက်အကြာမှာဖမ်းဆီးခံခဲ့ရတာဖြစ်ပါရဲ့ရှင်။